တော်တဲ့ရှင်များမင်္ဂလာပါအခုတစ်ပတ်မှာတင်ပြဆွေးနွေးမယ့်အကြောင်းကတော့ဒေတာတစ်ခုကနေနောက်တစ်ခုကိုကျွမ်းွားတွေတည်ယူရာမှာရှိနေတဲ့တင်းကျပ်မှုတွေကိုဖြေလျှော့ပေးမှသာတရားဝင်ကျွမ်းွားပြပတ်တင်ပို့မှုအားကောင်းလာမယ်ဒါမှသာကျွမ်းွားမွေးပြီးဝင်ငွေရှာကျင်တဲ့တောင်သူတွေအတွက်အမှန်တကယ်အကျိုးရှိနိုင်မယ်ဆိုတာပဲဖြစ်ပါတယ်မြန်မာနိုင်ငံမှာကျွမ်းွားပြပတ်တင်ပို့မှုကိုကန့်သတ်ထားတာကနေပြီးခဲ့တဲ့2018ခုနှစ်ကစပြီးတရားဝင်တင်ပို့ခွင့်ပြုထားပြီးဆိုတာတော်တရှင်တွေသိရှိပြီးဖြစ်ကြမယ်ထင်ပါတယ်။ဒါပေမဲ့ခွင့်ပြုပြီးတာတစ်နှစ်လောက်ကြာပြီးဖြစ်တဲ့အခုအချိန်ထိကျွမ်းွားတွေကိုပြပတ်ကိုတရားဝင်တင်ပို့မှုကလောက်လောက်လာလာအကောင်အထည်ပေါ်မလာသေးပါဘူး။စီးပွားကူးသန်းဘက်ကတစ်နှစ်အတွင်းမှာအကောင်ရင်9သိန်းလောက်တင်ပို့နိုင်ဖို့ရည်မှန်းထားပြီးမယ်။လက်တွေ့မှာအကောင်ရင်3သိန်းကျော်လောက်ပဲတင်ပို့နိုင်ခဲ့တာဖြစ်ပါတယ်။ဇန်နဝါရီကိုပြည်ပကိုတရားဝင်တင်ပို့ရောင်းချခွင့်ပေးထားပေမဲ့လက်တွေ့မြေပြင်အနေအထားမှာတော့တရားဝင်ထက်တရားမဝင်ဈေးကွက်ကပိုပြီးကျယ်ပြန့်နေစေအားကောင်းနေစေဖြစ်ပါတယ်။ဆက်လက်ပြီးတော့တင်ပြမယ့်အပိုင်းကတော့ဇန်နဝါရီကိုတရားဝင်တင်ပို့ခွင့်ပြုထားပေမဲ့ဘာကြောင့်တရားဝင်ဈေးကွက်ကထင်သလောက်အားမကောင်းလာတာလဲ။ဘာကြောင့်မှောင်ခိုဈေးကွက်ကပဲဆက်ပြီးကြီးစိုးနေတာလဲဆိုတဲ့အပိုင်းပဲဖြစ်ပါတယ်။တရားဝင်တင်ပို့ခွင့်ပြုထားရတဲ့အတိုင်းတရားဝင်ဈေးကွက်ဖွင့်ပြိုးမလာရခြင်းရဲ့အဓိကအကြဆုံးအကြောင်းရင်းတစ်ရပ်ကဥပဒေပြဋ္ဌာန်းချက်တွေတစ်ခုနဲ့တစ်ခုကန့်လန့်ခံနေတာပဲဖြစ်ပါတယ်။ဘယ်လိုမျိုးဖြစ်တာလဲဆိုတော့1966ခုနှစ်ကတည်းကပြဋ္ဌာန်းထားတဲ့အရေးကြီးကုန်စည်များအဥပဒေအရအရေးကြီးကုန်စည်တွေအဖြစ်ကန့်သက်ထိန်းချုပ်ထားတဲ့စာရင်းထဲမှာကျွဲတွေနွားတွေပါဝင်နေပါတယ်။အရေးကြီးကုန်စည်များအဥပဒေအရကျွဲတွေနွားတွေကိုဒေတာတစ်ခုကနေအခြားတစ်ခုကိုတည်ယူပို့ဆောင်တဲ့အခါမှာလွတ်လပ်စွာတည်ယူလို့မရပါဘူး။ကန့်သက်ထိန်းချုပ်မှုတွေအစဉ်အဆက်ရှိပါတယ်။အကြမ်းင်းအဖြစ်ဘလို့ကန့်သက်ထိန်းချုပ်မှုတွေလဲဆိုတော့ကျွဲနွားတွေကိုဒေတာတစ်ခုကနေဒီပြင်ဒေတာတစ်ခုကိုတည်ယူတဲ့အခါမှာတီမွေးကုလို့ခေါ်တဲ့တရိတ်ဆက်မွေးမြူရင်းနဲ့ကုသရေးဦးစီးဌာနစီကနေယောဂကင်းရှင်းကြောင်ထောက်ကန်စာယူရပါတယ်။အဲ့ဒါပြီးရင်တည်ယူမဲ့ကျွဲနွားတွေဟာခိုးရပါမဟုတ်ပဲတရားဝင်ဝယ်ယူတာဖြစ်ကြောင်းတက်တည်ပြဖို့အတွက်မြို့နယ်အုပ်ချုပ်ရေးခရိုင်အုပ်ချုပ်ရေးပြည်နယ်နဲ့တိုင်းအဆင့်အစသဖြင့်ထောက်ကန်ချက်တွေကိုအဆင့်ဆင့်တတိတဒံယူရပါတယ်။အဲ့ဒီလိုမျိုးထောက်ကန်စာတွေအဆင့်ဆင့်ယူရတဲ့အတွက်ဘာဖြစ်တယ်လဲဆိုရင်ကျွဲနွားတွေအကောင်ကြီးရာချီပြီးရောင်းဝယ်ဖောက်ကားတဲ့ကုန်တွေအဖို့အဆင်ပြေကောင်းပြေနိုင်ပါတယ်။ဒါပေမဲ့စိုက်ပျိုးရေးနဲ့တွဲဖက်ပြီးတပိုင်းတနိုင်ကျွဲနွားမွေးမြူရေးလုပ်ငန်းလုပ်ချင်တဲ့တောင်သူတွေအတွက်ကြတော့ကုန်ကြစိတ်ကလည်းများလောက်ရကြိုင်ရတာလည်းခက်ဆိုတော့ဘလို့မှအဆင်မပြေကြပါဘူး။ဒါကြောင့်ကျွဲစည်းနွားစည်းတွေဘလောက်ပဲကောင်းလာကောင်းလာလုပ်ငန်းအတွက်လိုလို့မွေးတာကလွဲရင်တောင်သူတွေအနေနဲ့ကျွဲနွားတွေကိုစီးပွားဖြစ်တိုးချက်မွေးမြူကြတာတိတ်မရှိကြပါဘူး။လက်တွေ့ကုန်တွယ်မှုနယ်ပယ်ရဲ့သဘောတဘာဝကလည်းထောက်ကန်စာယူရတဲ့အဆင့်တွေများလေလေအကျိုးဆက်အနေနဲ့အဂတိလိုက်စားမှုနဲ့တရားမဝင်ကုန်တွယ်မှုတွေကများလေလေပါပဲ။ဒါကြောင့်ကုန်တွယ်အများစုကလည်းတရားဝင်တဲ့တရားမဝင်ဈေးကွက်ကိုပဲအားတန်နေစေဥတည်နေစေဖြစ်ပါတယ်။လက်တွေ့အနေအထားမှာကျွဲနွားတွေကိုတရားဝင်တင်ပို့ခွင့်ပေးလိုက်တဲ့အတွက်ကျွမ်းွားစည်းတွေတက်လာတာကြောင့်တောင်သူတွေမစိုးစလောက်အကျိုးရှိတာတော့ရှိပါတယ်။ဒါပေမဲ့တရားဝင်တင်ပို့တဲ့ဈေးကွက်မဖွင့်ပြိုးလာတဲ့အတွက်တိုင်းပြည်လဲအကုန်ငွေကြေးတိတိတသာပိုမလာသလိုဘေးထွက်ဆိုးကျိုးအနေနဲ့ကျွဲစည်းနွားစည်းတွေတက်လာတာကြောင့်ပြည်သူတွေပိုပြီးကြက်တဲလာတာပဲအဖက်တင်တဲ့အနေအထားဖြစ်နေပါတယ်။ဒါကြောင့်ဒီဆောင်မမှာအဓိကတင်ပြကျင်တာကတော့ဥပဒေပြဋ္ဌာန်းချက်ချင်းကန့်လန့်ခံနေတာကိုအမြန်ဆုံးပြင်ဆင်ဖို့လိုတဲ့ဆိုတဲ့အကြောင်းပဲဖြစ်ပါတယ်။ဒီနေရာမှာမွေးမြူရေးလုပ်ငန်းနယ်ပယ်ကကြောညင်သူတွေကတော့ယောဂကင်းရှင်းကြောင်ထောက်ကန်စာရင်ခိုးရပါကျွမ်းနာမဟုတ်ကြောင်းအတွက်တောင်သူတွေတွားဖို့လာဖို့အလွယ်ကူဆုံးဖြစ်မဲ့အုပ်ချုပ်ရေးဌာနတစ်ခုတည်းရဲ့ထောက်ကန်စာရင်စုစုပေါင်းထောက်ကန်စာနှစ်ခုနဲ့ကျွမ်းွားတွေကိုဒေတာတစ်ခုကနေတစ်ခုကိုလွတ်လပ်စွာတည်ယူခွင့်ပေးတဲ့ဆိုပြီးဝေဖန်အကြံပြုနေတာတွေရှိပါတယ်။ကန့်သက်ထိန်းချုပ်မှုတွေယောနေသွားရင်အကျိုးဆက်အနေနဲ့တောင်သူတွေအတွက်ကျွမ်းွားတွေကိုစီးပွားဖြစ်မွေးကြဖို့တွန်းအားဖြစ်လာမယ်။ကုန်တယ်တွေအတွက်လည်းတရားဝင်လမ်းကြောင်းကနေလုတ်ကန်ကြဖို့ဆွဲခေါ်ရာရောက်မှာဖြစ်ပါတယ်။ဒီလိုမှမဟုတ်ရင်တော့တောင်သူတွေကောင်းကျိုးအတွက်ကျွမ်းွားတွေကိုတရားဝင်တင်ပို့ခွင့်ပြုလိုက်တယ်လို့ပြောပေမဲ့လက်တွေ့မှာတောင်သူလည်းအကျိုးမများတိုင်းပြည်လည်းဝင်ငွေမတိုးတဲ့အပြင်အသားစေးတက်တာကြောင့်ပြည်သူတွေဒုက္ခတိုးတာပဲအဖက်တင်နေဆိုတာနဲ့ပဲတန်တရာလဲနေနိုင်မှာကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။